ခင်ပြည်ထွေရေးဒီတစ်ပတ်တော့စာရေးလာတဲ့တက်တန်းရောဘလော့ရေးနေတဲ့တက်တန်းရောအတော်လေးရင်လာနေပြီလို့ပြောလို့ရမယ်သူတယောက်ရဲ့ဘလော့ကြောင့်ပြောပြမလားလို့ဗ
ျဆိုပါအောင်ကုဇုံဝင်းလိုင်ရဲ့ဘယ်လိုဘလော့များလဲ
စာချစ်သူတူမှုစာရေးရေးမိပါသည်ဆိုတဲ့အမျှသွေးနေရဲ့ဘလော့လေ
ဒီမှာတကယ်တမ်းစာရေးခဲ့တာတော့ဟို1990ပေါ့နော်ကျမသက်သူကျောင်းသူဘဝမှာစာလေးတွေစာရေးဖြစ်ခဲ့တယ်ကြပြာတဘောဝတ္ထုနှစ်ပုတ်သုံးပုတ်လောက်ပေါ့နော်မဂဇင်းအဲ့တုန်းကပေးဖူးလာမဂဇင်းမှာပေါ်ပြချင်းခံခဲ့ရပါတယ်။နောက်အဲ့ဒီနောက်ပိုင်းမှာကျမတောက်လျှောက်မရေးဖြစ်တော့ပါဘူးရှင်။အဲဒါပေမဲ့စာရေးတော့ဖတ်ဖြစ်တယ်ပေါ့နော်။ဒါပေမဲ့နောက်ပိုင်းခုဒီ online မှာစာရေးလို့ရရသိလာတဲ့အချိန်မှာကျမ online ကရေးတဲ့ချားဘလော့ဂါရဲ့စာရေးကိုကျမဖတ်ဖြစ်ပါတယ်။နောက်ခုအချိန်နေပေးလာတဲ့အချိန်မှာလည်းကျမစာရာကိုစပြီးတော့ရေးဖြစ်တယ်ပေါ့နော်။ရေးတာတော့ကျမစာရေးကိုအဓိကကျမရတာပိုင်းကိုပို့ပြီးတော့နှစ်သက်ပါတယ်။ရတာစာပြီကိုလည်းပို့ပြီးတော့ဖတ်ဖြစ်ပါတယ်။အဓိကကတော့ကျမတို့ပတ်ဝန်းကျင်မှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကကျမစိတ်ကိုရိုက်ခတ်လာခဲ့ပြီဆိုရင်အဲ့ပုံမှာအခြေပြုပြီးတော့ကျမစာရည်ရေးဖြစ်ပါတယ်
။အခုနောက်ပိုင်းနည်းပညာတွေတိုးတက်လာတော့စာရည်ရတာကအစအတော်လေးလွယ်ကူပြီးကန့်သက်ချက်တွေလည်းနည်းလာတော့စာရည်ဖို့ဝါသနာပါတဲ့သူတွေစာဖတ်ချင်တဲ့သူတွေအတွက်တော်တော်ကိုအဆင်ပြေလာတယ်နော်။
မနာပေါ်မခင်ပြည်သူရဲ့ online အရေးပါပုံအသုံးဝင်ပုံကိုလည်းမြောက်သွေးနေကပြောပြထားသေးတယ်ဗျ
online ကကျမအမြင်တာပေါ့နော်ဒီနည်းပညာတွေထွန်းကားလာတဲ့အချိန်မှာ online ပုံမှာလည်းစာရေးရေးလာကြတယ်လားတူပဲ online ပုံမှာလည်းစာဖတ်တဲ့ပုံစံတွေလည်းရှိလာကြတယ်ကျမမြင်တာကတော့ဒီနည်းပညာတွေကဟိုသုံးတတ်ရင်သိမသုံးတတ်ရင်ပြီးပေါ့နော်ပြီးတော့ကျမတို့လိုစာပေမြန်လို့တဲ့သူတွေဖို့ကတော့ဒီ online ပုံမှာကိုယ့်ရဲ့တွေးပေါ့နော်ကိုယ့်ရဲ့ခံစားချက်ကိုယ့်ရဲ့ပတ်ဝန်းကျင်မှာဖြစ်ဖြစ်နေတဲ့အကြောင်းအရာလေးတွေကိုဒါ online မှာစာဖတ်တဲ့ပြဿနာတွေကိုပြန်ပြီးတော့ညှဝေပေးတဲ့သဘောပါပဲပြီးတော့ online မှာစာရေးရတာကျမတို့အနေနဲ့ဟိုပို့ပြီးတော့ဟိုစိတ်ကိုလွတ်လွတ်လပ်လပ်နဲ့ရှိကိုအစီတိုင်းချရေးလို့ရတယ်လို့ကျမထင်တယ်အဲဒါပုံမှန်မီဒီယာကတော့အရင်ကာလတွေကတော့အကန့်အသတ်ရှိခဲ့တာပေါ့နော်အဲ့တော့ကျမ online မှာစာရေးဖြစ်တာအဓိက online မှာစာရေးရတဲ့လူတွေရဲ့စာတွေကိုဖတ်ပြီးကျမအားကြစိတ်နဲ့ပေါ့နော်ကျမကိုယ်တိုင်လည်းရေးတင်တဲ့ဝါသနာအရင်းခံလည်းရှိတယ်အဲ့ဒီအတွက်ကိုကျမရေးဖြစ်ခဲ့တယ
်အဲ့ဒီခွန်အားတွေနဲ့ပဲသူ့အနေနဲ့အခုစာတွေအများကြီးစရေးနေလို့ရသလိုစာအုပ်တွေထုတ်စုရတဲ့အထိတောင်ဖြစ်လာတယ်တဲ့ marketing view တွေ့ရဲ့
အခုလက်ရှိဆက်ပြီးရေးဖြစ်နေဖို့တောင်းအားပေးတာလည်းကျမကဒီ online မှာလုပ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကပဲလုပ်ခဲ့တဲ့ဒီ online ရှေ့ဝတ္ထုတူပြိုင်ပွဲမှာကျမရဲ့အမီးရဲ့မျက်လုံးလေးဆိုတဲ့ဝတ္ထုတူလေးကမှန်မှန်ထင်ပဲပထမဆုံးရရှိခဲ့တယ်။ဒီစုကိုလည်းဒီစာပေနယ်ပယ်ကနာမည်ရှိတဲ့အစင်လာရှိတဲ့ဆရာကြီးစာရေးဆရာကြီးဆရာမကြီးကကိုယ်တိုင်အမှတ်ပေးပြီးတော့ရွေးချယ်ခဲ့တယ်။အဲ့တော့အဲ့ဒီဟာကလည်းကျမအဲ့ဒီနောက်ပိုင်းမှာကျမရဲ့ support group တွေရဲ့တုံ့ပြန်မှုတွေပေါ့နော် online ကနေပြီးတော့ထပ်မံရရှိခဲ့ပါတယ်။အဲ့ဒါရဲ့တွန်းအားကလည်းကျမ online မှာစာရေးဆက်ပြီးရေးပြနေဖို့အများကြီးတွန်းအားပေးခဲ့ပါတယ်။
ဘလူစာအုပ်မျိုးရေးခဲ့တာတဲ့လေကိုဇော်ဝင်းလိုင်ရဲ့
သူ့ဘလောက်မှာရေးထားတဲ့ရတစာစု22ပုဒ်ကိုစုစည်းပြီးတော့အိမ်မက်ကောက်ကြောင်းဆိုပြီးတော့စာအုပ်ထုတ်ခဲ့တာတဲ့လေ
စာရေးတာကလည်းဝါသနာပါယုံကြီးတသက်နဲ့တင်မကဘူးဘေးကမြေတောင်မြောက်ပေးတဲ့သူကိုကိုပံ့ပိုးပေးမဲ့သူရှိနေဖို့ကလည်းလူသေးတယ်မဟုတ်လားကိုဇော်ဝင်းလိုင်ရဲ့တချို့စာရေးဆရာတွေဆိုဘယ်ဆရာကိုအားကြလို့စာတွေရေးပြတာဘယ်သူကဖြစ်သူ့ကိုစာရေးဆရာဖြစ်လာအောင်အားပေးအမြောက်ပြုခဲ့တာပါဆိုတာမျိုးတချို့ရှိကြတယ်လေဆရာမမြတ်သွေးနီမာရောအဲ့ဒီလိုမျိုးမရှိဘူးတဲ့လားကိုဇော်ဝင်းလိုင်ရဲ့
။အော်မခင်ပြည်တွေးပြောသလိုပဲအတိအကျကြီးမဟုတ်ပေမဲ့လည်းဟိုတလောလေးကပဲကွယ်လွန်သွားတဲ့တရင်စာဆရာစာရေးဆရာကြီးလူလူဦးစေဝင်းဟာသူ့ရဲ့ဆရာဆိုတော့သူ့ပေါ်အတိုင်းတာတစ်ခုထိတော့ဩဇာလွန်မှုမှုရှိခဲ့ပုံကြတယ်ဗျ။သူ့ဘလော့မှာဆရာနဲ့ပတ်သက်လို့ဆောင်းပါးရှိကြီးရေးထားတာတွေ့တယ်။အဲ့ဒီကိစ္စကိုတော့မြတ်သွေးနီကိုယ်တိုင်ပြောပြထားတာကိုပဲနားထောင်ကြည့်အောင်
။တကယ်တော့ကျမဆရာရဲ့တပည့်အရင်တူပါ။ဆရာအင်္ဂလိပ်စာသင်တန်းမှာကျမတက်သူကျောင်းသူဒုတိယနှစ်လောက်မှာတက်ဖြစ်ခဲ့ပါတယ်အဲ့တော့ဟိုဆရာကျမအတွက်တော့တကယ်ကိုလေးစားရတဲ့ဟိုစံပြပုဂ္ဂိုလ်တယောက်ပါဆရာရဲ့လူငယ်တွေပေါ်မှာနားလည်ပေးနိုင်မှုနောက်လူငယ်တွေကိုအကြောက်တရားခင်းခင်းနဲ့ပေါ့နော်အမှန်တိုင်းသူ့ရဲ့ယုံကြည်ချက်အတိုင်းပြောရဲဆိုရဲလုပ်ကြံရဲဖို့သူ့ရဲ့တိုက်တွန်းသူ့ရဲ့တိုက်တွန်းမှုတွေကကျမတို့အားလုံးအတွက်တကယ်ကိုဘယ်လိုခေါ်မလဲဖိုးမချက်နိုင်တဲ့ခွန်အားတစ်ခုပဲပေါ့နော်အဲ့တော့ဟိုဒီနောက်ကျမအခုonline ပေါ်မှာစာရေးရေးပြီးတော့ကျမအခုပုံမှန်မဂ္ဂဇင်းတွေပေါ်မှာလည်းကျမဝတ္ထုတွေရေးဖြစ်လာတယ်။နောက်ကျမစာအုပ်တွေလည်းထုတ်ဖြစ်ခဲ့တယ်။ ဒါတွေအကုန်လုံးကဆရာရဲ့တိုက်တွန်းချက်ပေါ့နော်ဆရာရဲ့အားပေးချက်နဲ့ကျမရေးပြခဲ့တာပေါ့နော်အဲ့တော့ဆရာကွယ်လွန်သွားတာကျမအနေနဲ့တပည့်တယောက်အနေနဲ့ရောစာရေးသူတယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ရောအင်မတန်မှကိုမျှော်ချီးကွဲမိပါတယ်ဒါကြောင့်မလို့ဆရာတပည့်တယောက်အနေနဲ့ကျမဆရာကိုတတိတရတဲ့စိတ်နဲ့ကျမဆိုင်မှာဆရာအကြောင်းကြီးဟောပြဖြစ်ခဲ့တာပါ
သူကတော့သူရဲ့သမားစာတွေဟာစာဖတ်သူပေးလိုက်ရတဲ့အချိန်နဲ့ထိုက်တန်အောင်နောက်သူစာတွေဖတ်လို့တစုံတရာမရသွားခဲ့ရင်တောင်မှအ ਨੇ ဆုံးအစိတ်အောက်မဖြစ်စေဖို့ကြိုးစားရေးပါတယ်တဲ့
ဒီမှာပေးချင်တဲ့ message လေးစာဖတ်သူရင်လည်းရောက်မရောက်ဆိုတာတော့သူရဲ့ခံယူချက်နဲ့သူရဲ့တွေးတဲ့ဘက်ပါမူတည်ပါတယ်အဲဒါကြောင့်ဒီမှာ site ကတော့တာမန် site တစ်ခုပါပဲဘာမှထူးခြားမှုမရှိပါဘူးဒါပေမဲ့ကစင်စကားတစ်စင်နာနဲ့ဒီမှာဒီမှာစာလာဖတ်ကြတာတွေတော်တော်များများပြလာပါတယ်အဲ့တော့လေကျမကို online ကနေပြီးတော့ဖတ်ပေးနေတဲ့စာဖတ်တဲ့သူတွေကျမရဲ့ရေးဖို့ရေးပဲမိတ်ဆွေ senior junior blogger တွေအားလုံးကိုကျမဒီနေရာကနေပြီးတော့ကျေးဇူးတင်ကြောင်းပြောပြချင်ပါတယ
်မြသွေးနေရဲ့ blog ကိုကိုယ်တိုင်သွားလေ့လာကြည့်ကြတယ်ဆိုရင်တော့သူ့ blog လိပ်စာက www.myathweni.com ဖြစ်ပါတယ်စလုံးပေါင်းကတော့ myathweni.com ဖြစ်ပါတယ်ခင်ဗျာ
တော်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလိုကြရဲဆိုရင်ပဲဖြစ်ဖြစ် burmese@voanews.com ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
။ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါလိမ့်ခင်ဗျာ။